Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ10ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွာမျိုးပါရှင်အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ
်။မင်္ဂလာညနေခင်ပါရှင်။ကျမတင်ကြည့်ထိုက်ပါ။အမေရိကန်သမ္မတနဲ့ဆေးဆက်ဆွေးနွေးနေလို့အလုပ်ဖြစ်မှာမဟုတ်ဘူးလို့မြောက်ကိုရီးယားဗိုလ်ချုပ်တယောက်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုတုံ့ပြန်မယ်လို့တောင်ကိုရီးယားပူရဲစေဦးစီးချုပ်များအဖွဲ့ကပြောဆိုလိုက်တယ်လို့ဂျပန်အနေနဲ့လည်းမြောက်ကိုရီးယားရဲ့အမေရိကန်မူဝါဒကိုထောက်ခံတယ်လို့ဒီကနေ့မှပဲပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရနိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
အခုညနေပိုင်းသတင်းဆောင်မတွေကမှလည်းဒီမြောက်ကိုရီးယားကိုနျူကလ িয়ার လက်နက်အစီအစဉ်ဆွလှည့်ရေးအမေရိကန်ရဲ့တိုက်တွန်းမှုကအောင်မြင်နိုင်ပါမလားဆိုတာ
Let's consider what is alarming. What is alarming? Two ICBM tests in less than a month.
တလအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုနှစ်ကြိမ်ရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းတော်တွေမှာတော့အမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့ရှမ်းပြည်မြောက်ပိုင်းခီးစဉ်တချို့ဟာစည်ရစ်တင်းမာနေတာကြောင့်ဖျက်သိမ်းလိုက်ရပါတယ်။ရှမ်းပြည်တောင်ပိုင်းမှာတော့စိတ်ကြွစီ19တန်းနဲ့တူမူးယစ်ဆေးတနိုင်ထုတ်တဲ့ဆက်ငယ်တချို့အပြင်လက်နက်တချို့ကိုလည်းဖမ်းဆီးရမိထားပါတယ်။ကိုအကြောင်းကိုလူမှုကွန်ရက်စာမျက်နှာတွေပေါ်ရေးတင်နေကြတာကနေပြီးတော့စိတ်ပိုင်းဆိုင်ရာအခြေအနေကိုဘယ်လိုလေ့လာနိုင်တယ်လဲဆိုတဲ့အကြောင်းကိုလည်းသိကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကကြေညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံဘက်ကအမေရိကန်ပြည်ထောင်စုကိုဆက်ပြီးချင်းချောင်းနေမယ်ဆိုရင်စီရေးအရာအရေးယူမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အပြတ်သတိပေးချက်ကိုမြောက်ကိုရီးယားကပယ်ချပါတယ်။မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုမှုကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့အင်္ဂါနေ့ကသမ္မတထရန့်ကကဘာမှာတစ်ခါမှမကြုံဘူးတဲ့အခြေအနေမျိုးနဲ့မိကုံရန်ကုန်တုံ့ပြန်မယ်လို့အခိုင်အမာပြောဆိုလိုက်တာကြောင့်ပြည်တွင်းပြည်ပကသမ္မတကိုဝေဖန်သူတွေရောထောက်ခံသူတွေကိုပါအံ့ဩမင်းသက်စေခဲ့ပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်အမြောက်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီး Kim Rek Jun ကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအခြေအမြစ်မရှိသူလို့တုံ့နှုံပြောဆိုလိုက်ပြီးသမ္မတထရန့်နဲ့အပြန်အလှန်ဆွေးနွေးပြောဆိုဖို့အလုပ်ဖြစ်မှာမဟုတ်ဘဲအင်အားသုံးဖြည့်ရှင်းမှုတစ်ခုတည်းကသာအလုပ်ဖြစ်မှာလို့နိုင်ငံပိုင် KCNA သတင်းအေဂျင်စီကနေဒီကနေ့ကြားသားပရင်းနေမှာပြောဆိုပါတယ်။အမေရိကန်ပိုင်နဲ့ပစိဖိတ်သမုဒ္ဒရာဒွင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30ကနေ40လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတာလတ်ပြစ်ဒုံးကျည်လေးစင်ပြစ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကအဂုလာလေပိုင်းမှာအပိသက်ဆောင်ရွက်မယ်လို့လည်းဗိုလ်ချုပ်ကြီးရဲ့အပြောကိုကိုးကားပြီးမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။ဒီစီစဉ်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံထံကိုတင်ပြပြီးအမိန့်ကိုစောင့်ဆိုင်းမှာဖြစ်တယ်လို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ရဲ့တိုက်ခိုက်မယ်ဆိုတဲ့ချင်းချောက်မှုတွေအပေါ်ဂွမ်ဒေသခံတွေကြားတန်တရားတွေရှိနေတယ်လို့တင်းမာမှုတွေတိုးလာစေတဲ့ဆိုပြီးအမေရိကန်သမ္မတကိုအပြစ်ဖို့သူတွေလည်းရှိနေပါတယ်ရှင်။
မြောက်ကိုရီးယားကပစိဖိတ်သမုဒ္ဒရာနောက်ဖက်မှာရှိတဲ့အမေရိကန်ပိုင်ဂွမ်ကျွန်းကိုတိုက်ခိုက်မယ်လို့ချင်းချောက်လိုက်တဲ့အတွက်ဂွမ်ကျွန်းဟာစင်ကာပူနိုင်ငံထက်တည်ငြိမ်ပေမဲ့စီရေးရအရေးပါတဲ့နေရာတစ်ခုဖြစ်လာနေပါတယ်။တချိန်ကစပိန်လက်အောက်ခံကိုလိုနီနယ်မြေဖြစ်ခဲ့တဲ့ဂွမ်ကျွန်းဟာ19ရာစုအကုန်ကလေးကအမေရိကန်တွေရဲ့လက်အောက်မှာရှိခဲ့တာဖြစ်ပါတယ်။ဂွမ်ကျွန်းဟာအမေရိကန်ပြည်ထောင်စုအတွက်အဓိကစစ်အခြေစိုက်စခန်းအဖြစ်တည်ရှိလာခဲ့ပြီးတော့အမေရိကန်လေတပ်နဲ့ရေတပ်စခန်းတွေကဂွမ်ကျွန်းရဲ့29ရာခိုင်နှုန်းကိုနေရာယူထားတာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်ပြည်ထောင်စုအနောက်ပိုင်းဟဝိုင်းဩစတြေးလျနဲ့အာရှဒေသနိုင်ငံတွေအားလုံးကြားထဲမှာလည်းအဓိကကြားတဲ့ရင်ကုန်တင်ပေါ်ဆက်သွယ်ရေးအခြေစိုက်စခန်းတစ်ခုဖြစ်ခဲ့ပါတယ်။တူယန်ကီလိုမီတာ954ပဲရှိတဲ့ဂွမ်ကျွန်းဟာစစ်သည်9000နီးပါးအခြေစိုက်တဲ့စစ်စခန်းတစ်ခုဖြစ်သလိုဂျပန်နိုင်ငံအိုကီနာဝါကျွန်းမှာလက်ရှိရှိနေတဲ့အမေရိကန်စစ်အင်အားတွေကိုရွှေ့ပြောင်းပေးဖို့ရှိနေတာကြောင့်အနာဂတ်မှာလည်းထောင်နဲ့ချီတဲ့စစ်သည်တွေချထားဖို့မျှော်လင့်ရပါတယ်။ဒါပြင်ဒုတိယကမ္ဘာစစ်ကစပြီးတော့အမေရိကန်စစ်လေယာဉ်တွေအဓိကအခြေစိုက်တဲ့စစ်အခြေစိုက်စခန်းဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဂျပန်နိုင်ငံကိုဘုံကျက်တိုက်ခဲ့ဖို့အတွက်ဂွမ်ကျွန်းမှာ1944ခုနှစ်ကလေတပ်စခန်းတည်ဆောက်ခဲ့ပြီးတော့အဲ့ဒီအချိန်ကလေးကစပြီးတော့ဂွမ်ကျွန်းမှာလေတပ်နဲ့ရေတပ်အင်အားတွေကိုဆက်ပြီးတော့ထားရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်မာကြီးအထူးကြောင့်ပြင်နိုင်မဲ့နျူကလ িয়ার တိုက်ချင်းပြဒုံးကျည်တစ်စင်းကိုမြောက်ကိုရီးယားတို့စမ်းသပ်တည်ဆောက်မှုတွေကခက်မှန်းထတာထက်ပိုပြီးမြန်ဆန်နီးကပ်လာတာနဲ့အတူအမေရိကန်နဲ့မြောက်ကိုရီးယားကြားစည်ရေးပဋိပက္ခအန္တရာယ်ကတိုးလာနေပါတယ်။ မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကအစင်ချင်းမဲ့ပြောဆိုမှုတွေဆိုပြီးတောင်ကိုရီးယားနိုင်ငံရဲ့စစ်ဖက်ခေါင်းဆောင်တွေကဒီကနေ့ကြာသာတွေနေ့မှာရှုတ်ချလိုက်ပြီးမဟာမိတ်အမေရိကန်အပေါ်တိုက်ခိုက်မယ်ဆိုတဲ့အပေါ်လက်တုံ့ပြန်လို့တယ်လို့လည်းအလေးထားပြောဆိုပါတယ်။ဒီကနေ့လှုပ်တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးကိုတော့သမရမွန်ဂျေအင်မတက်ခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်လို့လည်းလူသိရှင်ကြားမှတ်ချက်ပြီးပြောဆိုတာမရှိပါဘူး။မြောက်ကိုရီးယားဘက်ကဒုတိယမြောက်တိုက်ချင်းပြတုံးကြီးကိုဇူလိုင်လ29ရက်နေ့မှာစတင်ခဲ့ပြီးနောက်မှာလည်းအမေရိကန်သမရနဲ့ဆွေးနွေးဖို့အတွက်တောင်ကိုရီးယားသမရကဆယ်ရက်လောက်အချိန်ယူခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကသူကအားလိုက်ရယူထားတာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်အစိုးရအတွင်းဝင်ယိုရှိဟီဒီရှုကာကတော့ဂျပန်နိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်တယ်လို့ထားလောင်းပြောဆိုပြီးမြောက်ကိုရီးယားအပေါ်အမြင့်ဆုံးဖိအားပေးမဲ့အမေရိကန်သမ္မတထရန့်ရဲ့မူဝါဒကိုလည်းထောက်ခံတယ်လို့ထပ်လောင်းပြောဆိုပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆော့ဖတ်မှုတွေကိုအချိန်မြင့်ဆောင်ရွက်နေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကအမေရိကန်သမ္မတဒေါနယ်ထရန့်ရဲ့မဲဆွယ်စီးယုံရေးအဖွဲ့မန်နေဂျာဟောင်းရဲ့နေအိမ်ကိုလွန်ခဲ့တဲ့လောက်ကမှအတွင်းမှာဝင်ရောက်စီးနင်းရှာဖွေခဲ့ပါတယ်။မနေ့ကနိုဝင်ဘာလမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါနယ်ထရန့်အနိုင်ရစေဖို့ရည်ရွယ်ချက်နဲ့ထရန့်ရဲ့မဲဆွယ်အရာရှိတွေနဲ့ရုရှားအရာရှိတွေတွဲဆောင်ခဲ့ပွဲရှိရဆိုတာကိုကြားနာစစ်ဆေးတဲ့ Telltale Committee နဲ့ Paul Manafort သူတို့ရာတွဲဆောင်ခဲ့ပြီးတဲ့နောက်သူ့အိမ်ကို FBI ကအခုလိုဝင်ရောက်ရှာဖွေခဲ့တာပါ Republican နိုင်ငံရေးသမား Paul Manafort ဟာရုရှားနိုင်ငံ Ukraine နိုင်ငံတို့နဲ့ပဏာငွေကြေးရနည်းနည်းဆိုင်ဆိုင်ဆက်ဆက်နေသူတူဖြစ်ပါတယ်လွန်ခဲ့တဲ့နှစ်သမရရွေးကောက်ပွဲရလဒ်တွေပြောင်းလဲစေဖို့ Trump မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ကြပူပေါင်းဆောင်ရွက်ခဲ့လေသလားဆိုတာနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller အနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်နေတာဖြစ်ပြီးတော့ Manafort ရဲ့အိမ်ကိုဝင်ရောက်ရှာဖွေတာဟာဒီစုံစမ်းစစ်ဆေးမှုရဲ့တစိုက်တစ်ပိုင်းဖြစ်ပါတယ် FBI ထောက်လှမ်းရေးတွေဟာဇူလိုင်လ26ရက်နေ့မနက်လင်းအားကြီးအချိန်မှာဝရမ်းနယ်ဝင်ရောက်ရှာဖွေပြီးအထောက်ထားစာရွက်စာတမ်းအများပြားသိမ်းဆည်းသွားတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တဲ့ FBI ညွန်ကြားရေးမှူးဟောင်း James Comey ကိုတော့ Donald Trump ကယာတုကနေထုတ်ပယ်ခဲ့ပြီးဒီလိုစုံစမ်းစစ်ဆေးမှုတွေဟာမရှိတာကိုအရှိလုပ်ပြီးသူ့အပေါ်နိုင်ငံရေးအထူးနှံ့မှုတွေသာဖြစ်ကြောင်းပြောကြားထားပါတယ်ခင်ဗျာ
ရေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 6683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့ကြာသာပတင်းညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ထိုင်းနိုင်ငံတွင်ရွှေ့ပြောင်းနေထိုင်ကြသူ၄သန်းတည်းက90ရာခိုင်နှုန်းကတော့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကဖြစ်တယ်လို့ကုလသမဂ္ဂအစိုးရခန်းစားတစ်ခုကပြောဆိုလိုက်ပါတယ်။ကမ္ဘောဒီးယားမြန်မာလာအိုနိုင်ငံတို့ကနေထိုင်းနိုင်ငံတွင်လူမောင်ခိုကူးမှုဆိုင်ရာအစိုးရခန်းစားတစ်ခုကိုကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝဲမှုတိုက်ဖြတ်ဆိုင်ရာအဖွဲ့ UNODC နဲ့ Thailand Institute of Justice တို့ကဒီကနေ့မိတ်ဆက်ထုတ်ပြန်တာဖြစ်ပါတယ်။တရုတ်နိုင်ငံပြီးရင်ထိုင်းနိုင်ငံဟာဆိုရင်မြန်မာနိုင်ငံသားတွေဒုတိယမြောက်လူကုန်ကူးခံရမှုအများဆုံးနိုင်ငံဖြစ်တယ်လို့လည်းအစိုးရခန်းစားကထောက်ပြပါတယ်။မြန်မာနိုင်ငံသားတွေကတော့အလုတ်သမားတွေအဖြစ်လိမ်ဖျော်ပြေးရေးလုပ်ငန်းတွေမှာလုပ်ကင်ဖို့နဲ့ကလေးငယ်တွေကိုလည်းအတင်းအဓမ္မတောင်းရန်ခိုင်းစေခိုင်းဖို့အတွက်မှောင်ခိုကူးမှုတွေရှိတယ်လို့အစိုးရခန်းစားမှဖော်ပြပါတယ်။လာစာကောင်းကောင်းနဲ့အလုတ်လုပ်လို့သူတွေရဲ့အားနည်းချက်ကိုအခွင့်ကောင်းယူပြီးလူကုန်ကူးသူတွေကလူတွေကိုစုဆောင်နောက်ငါးပန်းလုပ်ငန်းတွေလိုဆောက်လုပ်ရေးလုပ်ငန်းတွင်တွေလိုမျိုးမှာနှိမ့်ဆက်ချင်းချောက်ခိုင်းစေပြီးအမျိုးသမီးတွေနဲ့ကလေးငယ်တွေကိုတော့ထိုင်းနိုင်ငံတွင်လိမ်ဖျော်ပြေးရေးလုပ်ငန်းတွေမှာခိုင်းစေဖို့ရည်ရွယ်ပြီးလူကုန်ကူးသူတွေပြစ်မှတ်ထားလုပ်နေတယ်လို့လည်းကုလအစိုးရခန်းစားမှထောက်ပြပါတယ်။ရွှေပြောင်းချေချမှုများလာတဲ့အတူလူမောင်ခိုကူးမှုရွှေပြောင်းအခြေချသူတွေကိုမှောင်ခိုလုပ်တာတွေကလည်းပိုပြီးတော့ရှုပ်ထွေးလာတာကြောင့်တရားဥပဒေစိုးမိုးရေးပိုင်းပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့နဲ့တည်င်းအချက်လက်မျှဝေဖို့ကအရေးပါလာတယ်လို့လည်း UNODC ရဲ့ဒေသဆိုင်ရာတာဝန်ခံ Benjamin Smith ကပြောဆိုလိုက်ပါတယ်ရှင်
။ပါကစ္စတန်တရားရုံးချုပ်ကဝန်ကြီးချုပ်ဟောင်း Nawaz Sharif ကိုပိုင်ဆိုင်မှုတွေတည်ဝင်ထုတ်ပြန်ခြင်းမရှိတဲ့အတွက်ယာရုကဖယ်ရှားလိုက်ပြီးရပိုင်းအကြမှာပဲဝန်ကြီးချုပ်ဟောင်း Nawaz Sharif ဟာနိုင်ငံရေးဩဇာကြီးမားလာဖို့အတွက်ကြိုးပမ်းခဲ့ပါတယ်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းကသူ့ရဲ့ဇာဒီလာဟောင်းမြို့ကိုသွားတဲ့လမ်းတစ်လျှောက်နှစ်ရက်ကြာလူလူစုဝေးဘက်ကိုစတင်လိုက်ပြီးတော့ဗုဒ္ဓနေညကတော့သူဟာရဝေါပင်ဒီမြို့မှာရှိတဲ့သူရဲ့အာဏာရပါတီပါကစ္စတန်မွတ်စလင်လီဂ်နဝါစ်ကတက်ကြွလှုပ်ရှားသူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်ပါကစ္စတန်ပြည်သူတွေရဲ့ပြဿနာတွေအားလုံးကိုဖြေရှင်းပေးမဲ့လမ်းပြမြေပုံအတွက်သူတိုက်ပွဲဝင်သွားမှာဖြစ်ကြောင်းသူ့အနေနဲ့ အဲ့ဒီကိုရောက်နေတာဟာသူနဲ့သူ့အစိုးရအတွက်မဟုတ်ကြောင်းဒါပေမဲ့ဒီနိုင်ငံရဲ့အနာဂတ်ကောင်းမွန်ဖို့အတွက်သူနဲ့အတူလက်တွဲကြပါလို့နဝရှာရစ်ကပြောခဲ့ပါတယ်။တရားရုံးရဲ့အမိန့်ကသူ့ပေါ်လူလူကပေးအပ်ထားတဲ့လုပ်ပိုင်ခွင့်အာဏာကိုချိုးဖောက်ခဲ့တယ်လို့သူကတရားရုံးရဲ့အမိန့်ပေါ်မှာပထမဆုံးအကြိမ်ဖြစ်တဲ့တိုက်ရိုက်ဝေဖန်လိုက်ပါတယ်။ဒါပေမဲ့သူ့ပေါ်ဝေဖန်သူတွေကတော့နဝရှာရစ်ရဲ့နိုင်ငံရေးဗျူဟာကိုမေးခွန်းထုတ်လိုက်ပြီးနဝရှာရစ်ဟာတရားဥပဒေစိုးမိုးရေးကိုအာခံပြီးတော့တရားရုံးချုပ်ကိုမကောင်းမြင်အောင်လုပ်နေတာဖြစ်တယ်လို့ဝေဖန်လိုက်ပါတယ်ခင်ဗျာ။
ကင်ညာရွေးကောက်ပွဲရလဒ်တွင်မှလက်ရှိသမ္မတဦးဟူရူကင်ညာတာကအသာစီးရနေပြီးပြန်လည်ရွေးကောက်ခံရမယ့်အနေအထားရှိနေပါတယ်။အတိုက်ခံဘက်ကတော့အင်ကာနီရွေးကောက်ပွဲဟာအကြီးအကျယ်မတရားမှုတွေရှိတယ်လို့ဆွတ်ဆွဲပြောဆိုနေပါတယ်။မနေ့ဗုဒ္ဓနေ့နောက်ပိုင်းမှာနိုင်ငံတော်အမေယုံတီရဲ့96ရာဂိုင်နှုန်းကိုရေးတွက်ပြီးသမ္မတဦးဟူရူကင်ညာတာကမဲရလ54ရာဂိုင်နှုန်းရရှိထားပြီး44ရာဂိုင်နှုန်းရထားတဲ့အတိုက်ခံခေါင်းဆောင်ရိုင်းအိုဒင်ကထဲအသာစီးရနေတယ်လို့ကင်ညာရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲပေးတဲ့စနစ်ကိုအင်တာနက်ဖောက်ထင်းသူဟက်ကာတွေချိုးဖောက်ခဲ့ကြတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုလည်းကော်မရှင်ကညှင်းဆိုထားပါတယ်ရှင
်။လူမောင်ခိုကူးတဲ့သူတွေဟာဆယ်ကျော်သက်အရွယ်ဆိုမာလီနဲ့အီသီယိုးပီးယားရှေ့ပြောင်းခြေချဖို့ကြိုးစားသူတွေကိုယမန်ကမ်းလွန်ပင်လယ်ပြင်ထဲကိုမောင်းချခဲ့တာကြောင့်50လောက်ယင်းနေ့တည်ဆုံးခဲ့တယ်လို့ရွှေပြောင်းအခြေချနေတိုင်းသူများခွင့်ရေးလှူရှာတဲ့အဖွဲ့ကဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်။ယမန်နိုင်ငံတောင်ပိုင်းကရှားဘွားပြည်နယ်မှာနိုင်ငံတကာရွှေပြောင်းအခြေချနေတိုင်းသူများကူညီပေးအဖွဲ့ IOM ကကင်းလဲနေစဉ်တွင်တည်ဆုံးသူလူငယ်အတော်များများမြုပ်နှံထားတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။ဆက်လီဘောမှာလူ120လောက်ပါပြီးသူတို့ဟာအာဖရိကဥယျာဉ်ဒေသကနေယမန်နိုင်ငံကိုဆက်လီနဲ့ဖျက်ခဲ့တာဖြစ်တယ်လို့အသက်မတည်ပဲကျင်းရစ်သူတွေကပြောပါတယ်ခင်ဗျာ
။
ကြတာပရင်းနဲ့ညနေပိုင်းထိတ်တန့်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်။မြောက်ကိုရီးယားအစိုးရကိုနျူကလ িয়ার လက်နက်စီစဉ်ဆွတ်လွတ်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလာမှာတခြားနိုင်ငံတွေကလည်းထောက်ခံတဲ့အကြောင်းအမေရိကန်ကပြောပါတယ်။ဒီတစ်ပတ်အတွင်းအမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စကားပြောခဲ့ကြပြီးတဲ့နောက်ကိုရီးယားကျွန်းဆွယ်မှာစစ်ရေးအရမတိမငြိမ်ဖြစ်လာလိမ့်မလားဆိုတာစိုးရိမ်နေကြတဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပါမယ်ရှင်
။မြောက်ကိုရီးယားဘက်ကအမေရိကန်ပိုင်းဂွမ်ကျွန်းကိုတိုက်ခိုက်မဲ့စီစဉ်တဲ့ပတ်သက်ပြီးတော့အမေရိကန်ကိုထိပါလာရင်အမေရိကန်ဘက်ကလည်းမကြုံစဘူးမိကုံရန်ကုံလက်တုံပြဲမယ်လို့အမေရိကန်သမ္မတထရမ့်ကပြောဆိုလိုက်တဲ့အပေါ်မှာအမေရိကန်နိုင်ငံခြားရေးဌာနကဗိုလ်တူးနေတုန်းကကာကွယ်ပြောဆိုလိုက်ပါတယ်။ဂွမ်ကျွန်းမှာအဓိကကျတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုရှိနေတာပါ။မြောက်ကိုရီးယားရေးဟာတကမ္ဘာလုံးနဲ့သက်ဆိုင်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောပါတယ်
။ Let's consider what is alarming.
မြောက်ကိုရီးယားကတစ်လအတွင်းမှာတိုက်ချင်းပြစ်ဒုံးကျည်စမ်းသပ်မှုနှစ်ကြိမ်လုပ်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကလည်းနျူကလ িয়ার စမ်းသပ်မှုနှစ်ခါလုပ်ခဲ့ပါသေးတယ်။ဒါကစိုးရိမ်ရတဲ့ကိစ္စဖြစ်တာကြောင့်ဆွေးနွေးကြရမှာပါ။ဥပမာဒီတရုတ်မှာငရေလှုပ်တုံးကတော့နျူကလ িয়ার စမ်းသပ်မှုလားဆိုပြီးတော့စမကိုမေးလာတာတွေရှိတာကိုကြည့်ရင်ဘလောက်ကြောင်မှစိုးရိမ်နေရတဲ့ကိစ္စဖြစ်တယ်လို့ဆိုတာကိုခံမနိုင်ပါနဲ့
။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဟာအမေရိကန်အတွက်သာမကနိုင်ငံတကာအတွက်စိုးရိမ်ရတဲ့ကိစ္စဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုအပေါ်သမ္မတထရမ့်ရဲ့ပြက်ပြက်သားသားတုံ့ပြန်မှုအပေါ်မှာတော့ပြင်သစ်အစိုးရကချီးကျူးပြောဆိုခဲ့ပေမဲ့ငင်းချမ်းတဲ့နီးလန်းနဲ့အဖြေရှာဖို့ကိုလည်းဗုဒ္ဓနေ့ကတိုက်တွန်းလိုက်တာပါပြင်သစ်အစိုးရပြောခွင့်ရခရစ်စတော့ဖ်ကတာစနာကခုလိုဆက်ပြောပြပါတယ
် Et encore la France est prête à
ငင်းချမ်းတဲ့နီးလန်းနဲ့အဖြေရှာဖို့ပြင်သစ်ဘက်ကအစဉ်သင့်ဖြစ်ပါတယ်အမေရိကန်နေနဲ့သူ့ပိုင်နယ်ကိုတိုက်ချင်းပြစ်မြူစားရဲ့ပြစ်မှတ်အနေနဲ့မရှိစေချင်တဲ့အတွက်အမေရိကန်သမ္မတကမနေ့ညကပြက်ပြက်သားသားတုံ့ပြန်ပြောလိုက်တာပါ
ဂျပန်လေတပ်နဲ့အတန်ထက်မြန်တဲ့အမေရိကန်ဘုံးကျဲလေယာဉ်တွေရဲ့ပူးတွဲစီးရေးလေ့ကျင့်မှုကိုကိုရီးယားကျွန်းဆွယ်အနီးမှာရှိတဲ့ဂျပန်ပိုင်နယ်အတွင်းမှာအင်္ဂါနေ့တုန်းကလှုပ်ဆောင်ခဲ့တယ်လို့ဂျပန်ဘက်ကပြောဆိုလိုက်ပါတယ်လက်တလို့အခြေအနေတွေကြောင့်တောင်ကိုရီးယားနိုင်ငံသားတွေကလည်းစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းအခုလိုရင်ဖွင့်ပြောပြပါတယ်
Someone who's just about to join the national service
ကျွန်တော်ကတိတ်မကြခင်ကပဲတထဲဝင်ဖို့စီရင်ပေးထားတာပါတထဲကဝင်ဖို့စီရင်ပေးထားတဲ့ဘာသူမဆိုပါပဲအခုလိုအချိန်လေးမျိုးမှာဒီပြဿနာကိုရင်ဆိုင်ရမယ်ဆိုတော့တွေးကြည့်တော့လဲစိုးရင်စရာပါပဲ
저는남자친구가지금군대
ကျွန်မရေးစားကအခုနိုင်ငံတာဝန်ထမ်းဆောင်နေတဲ့စစ်သားပါသူ့အတွက်စိုးရင်မိပါတယ်တရင်တွေကြည့်ရတော့လဲပူပြီးတော့စိုးရင်မိတယ
်လက်တလို့တင်းမာမှုတွေကိုဖြေရောဖို့တန်တမန်နင်းနဲ့ဖြည့်ရှင်းလို့တဲ့အကြောင်းရုရှားကပြောလိုက်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလဆန်ကတော့မြောက်ကိုရီးယားဟာတပ်တပန်နီးရာဆိုတဲ့စကားလုံးကိုတော့နားလည်ပုံမရဘူးလို့ဂွမ်ကျွန်းကိုအတော့မှပြောသွားပါတယ်ရှင
်။အစိုးရ အခုလာမယ့်စနေနေ့ည8:00နာရီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-9999လေးဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးဖို့ထားစီချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ဖြတ်ပြီးတော့ဖိတ်ခေါ်ပါလိမ့်ရှင်။
ဒီအန်အယ်တက်ဖွဲ့တို့ရဲ့ဖြစ်နေတဲ့တိုက်ပွဲတွေအတွက်ဒေတာရင်းလုံခြုံမှုအားနည်းနေသလိုမြို့ရင်းမှာလည်းဖမ်းဆီးတာစစ်ဆေးတာတွေရှိနေပါတယ်ဒီကြောင့်ကိုတော့ထိုင်းအခြေစိုက်ပြည်ရင်းတင်းတောက်နိုင်ကွန်းအင်ကစုံစမ်းတင်ပြထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းဒေတာအသွင်းမှာတိမ္မာနေတဲ့စစ်ရေးအခြေအနေတကြောင့်မြန်မာလူခွေရေးကော်မရှင်ရဲ့ရှမ်းပြည်နယ်မြောက်ပိုင်းခရီး ကျွန်တော်တို့ကဟိုသွားဖို့စီစဉ်တာပါ။တို့တော့နားရှိုးရောက်တဲ့အခါကျတော့နံတူနားမှာတိုက်ပွဲကြီးဖြစ်နေတာဖြစ်တဲ့အတွက်ကြောင့်လုံမကြီးကမသွားခြင်းဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျာ။အဲ့ဒါနဲ့ကျွန်တော်တို့မသွားဖြစ်တာပါ။
မြန်မာလူခွင့်ရေးကော်မရှင်ဖွဲ့ရဒီလ9ရက်နေ့ကနေ17ရက်နေ့ခီးစဉ်မှာလာရှုမျိုးကမိဘမဲ့ကြီးဟာဘိုးဘွားရိတ်တာအချင်းထောင်အချုပ်ခန်းတွေနဲ့ဒီဘိုးမျိုးကအချင်းထောင်ချုပ်ခန်းတွေကိုလေ့လာစစ်ဆေးခဲ့တာပါ။ကော်မရှင်ဖွဲ့အနေနဲ့အချင်းထောင်သွင်းခြင်းတွေကိုစစ်ဆေးမေးမြန်းခဲ့သလိုဒီဘိုးအချင်းထောင်မှာမတရားတဲ့ဆက်သွယ်မှုဥပဒေပုံမှန်18တဲ့နဲ့တရားစွဲဆိုပြီးဖမ်းဆီးခံထားရတဲ့ DBB နဲ့အေယာဝတီသတင်းဌာနကသတင်းသမား3ဦးနဲ့လည်းတွေ့ဆုံခဲ့တယ်လို့ဦးယူလေအောင်ကခုလိုပြောပါတယ်
ကျွန်တော်တို့အရင်သားတွေကလူမျိုးချုပ်ပေါ်နေခံရမှုရှိမရှိဆိုတာကိုပုံမှန်အဖြစ်ကျွန်တော်တို့မေးမြန်းပါလားမေးမြန်းပြီးတော့မှသူတို့ရဲ့ပါဆနယ်အခက်အခဲကြီးကြည့်ရင်ကျွန်တော်တို့ကိုအကျဉ်းတော်ဝန်ထမ်းတွေမရှိတဲ့နေရာမှာပြန်ကျွန်တော်တို့အခါတခါစီရင်ပြီးတော့မှသူတို့ပြောစကားတွေကျွန်တော်နားထောင်ပါတယ်နားထောင်ပြီးတော့ဖြေရှင်းပေးတဲ့အစနစ်ကိုကျွန်တော်တို့ကျင့်သုံးပါတယ်မနေ့ကတော့ဒီဘောအကျဉ်းတော်ကိုကြည့်တဲ့အခါမှာထောင်အနေနဲ့ပူဇော်တဲ့လူခွေချိုးဖောက်မှုတွေကျွန်တော်တို့မတွေ့ရပါဘူးနော်အဲဒီအကျဉ်းတော်တွေမှာရောက်နေတဲ့ DVB သတင်းတော်2ယောက်နဲ့အရာဝတီသတင်းတော်2ယောက်တော့သူတို့နဲ့လူပန်းထမ်းတဲ့အရာသား3ယောက်ဒီလို6ယောက်ပေါ့နော်ကျွန်တော်ဒီကြံအကြံခေါ်ပြီးတော့တွေ့ဆုံသူတို့ရဲ့အတန်လေးတွေကိုကျွန်တော်နားထောင်ပေးပါမယ်နော်
လူခွင့်ရေးကော်မရှင်အနေနဲ့နံမသူမြို့နယ်စစ်ဘေးရှောင်စခန်းကိုသွားရောက်လေ့လော်ဖို့အတွက်ကတော့ဒေသတွင်းစစ်ရေးသိမ်းမှမှုရှိနေလို့လုံခြုံရေးကင်းမဲ့တဲ့အနေထားကြောင့်လို့လဲဆိုပါတယ်။ဩဂုတ်လ၄ရက်နေ့ကနေ၈ရက်နေ့ထိနန့်ဆန်နံမသူမန်တုံဒေသတွေမှာမြန်မာတပ်မတော်နဲ့ TNLA တန်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေစေချင်နေပြီးတော့ TNLA ပြန်ကြားရေးတာဝန်ခံပူမှုတာအကျော်ကခုလိုပြောပါတယ
်။ဒီ၈ရက်နေ့ကျတော့ဒီ၃နေရာဖြစ်တယ်။ဒီနန့်ဆန်မြို့နယ်ထဲကညာကြီးကြီးရနေမှာဝဲရနေရာထဲမှာနေချင်းချတာဘုနာမိမတမတော်ဘက်ကမဝဲရဘုနာဦးဒီမလနဲ့ကြီးတွေတိခတ်နေပြီးရတော့ရမနေရတော့နံပြူရဘုနာအပူပါရုံကြောင့်မှာဘုလုံးထက်ကြီးမှာခူလုံးကြတယ်6ရက်နေ့ရတော့မန်တုံဘက်မှာဖြစ်တာဘုနာ
ပြီးခဲ့တဲ့ဩဂုတ်လ၄ရက်နေ့တုန်းကလည်းဒီ NLA ဖွဲ့ကနေမန်တုံမြို့နဲ့၃မိုင်กว่าမှာမြန်မာစစ်ရင်တန်းကိုပြစ်ခတ်တိုက်ခတ်ခဲ့တဲ့အတွက်စစ်ရင်၃စီးပျက်စီးသွားခဲ့တာပါဒီလိုကြေခတ်တက်ခိုင်းမှုပြီးမန်တုံမြို့အဝင်ထွက်ကိုကန့်သတ်ပိတ်ပင်ထားတယ်လို့မြို့သွင်းမှာလည်းတောသွင်းလက်နက်ကန်ဖွဲ့နဲ့ပတ်သက်မှုရှိမရှိကိုသတင်းသက်ဆင်းစစ်ဆေးနေပါတယ်။ရှမ်းပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဟရိုင်စင်ကတော့အခုလိုစစ်ဆေးနေမှုဖြစ်စဉ်ဟာမန်တုံမြို့နယ်စစ်ရင်တန်းတိုက်ခိုက်ခံရမှုနဲ့ဆက်စပ်နေတယ်လို့လည်းဆိုပါတယ်။မန်တုံမြို့ကအထက်တန်းတူနာပြုသူဖြစ်တဲ့တော်နာဟင်းခိုင်းရဲ့ခင်မုန်းဖြစ်သူကချင်းမျိုးရာစော်ဆိုင်အောင်ဟာမနေ့ကတပ်မတော်ကနေဖမ်းဆီးခြင်းခံခဲ့ရသူလည်းဖြစ်ပါတယ်။ဖန်စီခံရမှုဖြစ်စဉ်တွေကိုတော့အထက်တန်းတူနာပြုသောနန်းဟင်းခန်းကအခုလိုပြောပါရစေ
။မနေ့ကပဲညနေပိုင်း9နိုင်နဲ့6နိုင်ကြားမှာဖြစ်တာ။သူတို့ကြိုးတုပ်ပြီးမှရိုက်တယ်လို့သတင်းကြားလို့ပတ်ဝန်းကျင်ကပုံသက်လာတယ်။အဲ့ဒါနဲ့ဒီမှာတက်ကြည့်တော့သူတို့လုံးဝပေးမတွေ့ဘူး။ เอาไว้อันนี้เป็นไรตัวเป็นไรตัวไอ้ใจในเดียวเลยตัวเลยสุดตาเลยเนี่ยอันนี้เนี่ยตัวเลยแต่มาวันเช้ามาแต่มาอยู่ดาวที่มาโจ๊ะตัวพี่มาใหญ่เนี่ยดาวรู้บ่เนาะแต่มาเอ็ดอะไรสิ่งละตัวลงมาชิคุณมาดีแต่มาอยู่ดาวจะรอดีเล่นนักการเพื่อสิ่งเนี่ยป้ามาป้าวันปัตตานีมุ่งชิบอ๋อนอกเหตุจากที่การดูเดียวไอ้มาแล้วถ้าท่านได้มามูชาเย็นเนี่ยบ่เนาะไอ้เจ้าก็เลยแทนที่ใหญ่เดียวเลยจะมาจ้าเลยเจ้าเนี่ยก็ประกาศไ
ท่านซื้อซื้อซื้อนี่แหละเพื่อเดี๋ยวลูกมีโอกาสปีดังสู้จ้างใครยีปาร์ตี้วินดูกับสุมาเลยลองไปได้ไหมเต็งได้ยังได้แล้วการเนี่ยสิ่งเดียวว่าโอ้ไม่การเพื่อเดี๋ยวตาวันท่านสองญาติเดี๋ยวสุดเลยสุดเนี่ยต้องต่อไปแล้วแต่ไอ้สุดเนี่ยยากขนาดว่าตัวไอ้ดีไม่รู้ที่มันดีเลยหรือว่าไม่จริงยามูเนี่ยพอไอ้สุดเนี่ย
มันนี่ก็เลยกู้ขันยูเนี่ยตีนีน้ำซีอยู่ห้องมายามาตั้มรอเนี่ยแกยังอุกเชนลุลายยี่ฟัวเนี่ยใต้ปัวพี่ปัวเข้ามาเลยแล้วชิชามีเนี่ยมีอะไรตีรามายามาตั้มรอเนี่ยตั้งแต่แล้วเนี่ยแกพูดอยู่จ้าซีเต็มมาในเซ็ตชุดลูกนับไปใต้ปัวจ้าอย่าตาที่ใช้ตีโซมูด้วยยังในพันซีขันยามูด้วยเนี่ยการเนี่ยตีช่างเนี่ยมูซาร์เนี่ยลูกุยยี่ชัวบ้ามูพิเศษเนี่ยชินีมาเลยยามาในงานด้วยลูกุยยี่ชัวบ้าขันยามูพิเศษเนี่ยปัตตาบีตั
ဒီစည်ရေးပတိပခကာလအတွင်းလူခုရေးချိုးဖို့ခံရမှုတွေရှိနေစေလို့လူခုရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းကစည်ရေးတင်းမာပြီးမြေမြေလုံခြုံရေးအာဏာနေတဲ့အကြောင်းကိုနိုင်ကိုရင်ပြောပြခဲ့တာပါ။တစ်ဆက်တည်းရှမ်းပြည်နယ်တောင်ပိုင်းမှာတော့မူရစီဝါဖန်စီတွေရှိနေတဲ့တဲ့ရင်ကိုလည်းပြောပြပေးပါဦးမယ်ရှင်။ ရှမ်းပြည်နယ်တောင်ပိုင်းတာချီလိတ်မြို့နယ်မဟဲကျေးရွာအုပ်စုမှာစစ်ကြွဆေးပြား19တန်းနဲ့အတူမူရစီတနိုင်ထုတ်လုပ်နိုင်တဲ့စက်တချို့ပြင်လက်နက်တွေကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်။တာချီလိတ်ခရိုင်မြို့နယ်အာနာပိုင်တွင်နဲ့မူရတပ်ဖွဲ့စုတို့ပူးပေါင်းဖမ်းဆီးရမိခဲ့တဲ့မူရစီဝါတွေဟာကာလတံပိုးကြက်တန်းပေါင်း6000ကျော်ရှိတဲ့အကြောင်းတာချီလိတ်ခရိုင်အထွေထွေအုပ်ချုပ်ရေးမှုရုံးကသ
ไอ้สโลคอเนี่ยมุ้ยสีวาริโกพันซีนี่เกราผิดจองตะชิไลမျိုးเนี่ยมูเยมูจีตันดูก็คุโลเปียวๆบาเลยมุ้ยสีวาอะเปียก็ตะกุตันจ่อเลยเปียเป้อเปียมาโลกว่าเนาะไอ้โหลမျိုးไอ้อตงเนี่ยมุ้ยเลยเปียเอ้นอกตะกาตะเพ็งเนี่ยเนี่ยได้บาเลยตะเพ็งบาเลยนอกพี่ก็ดีมุ้ยสีวาทุโลเกะสโลก็ตะไปเนี่ยใส่บ่เปียเอ็งๆมาไอ้เจ้ามาพูดตะไปเนี่ยในลูกได้สักตะลีดีบาเลยโมดาลีดิเนี่ย
ဒါပေမဲ့ဟိုတောင်ပေါ်မှာဟိုနည်းနည်းနံပါတ်စက်တွေခက်ပြီးတော့ဟိုတောင်ပေါ်မှာနည်းနည်းရောက်ပေါက်နေတဲ့နေရာပေါ့ဗျာအဲ့ဒီမှာမိတာမိုင်းရဲ့ကျေးပါကနေလာတဲ့ကားတစ်စီးကိုဖမ်းဆီးစစ်ဆေးရာကနေမွေးရေးဆေးဝါထုတ်လို့ရောင်းချနေတဲ့တရင်ရတဲ့အတွက်မိုင်းရဲ့ကျေးရအတွင်းကိုဝင်ရောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့ဆိုပါတယ်စိတ်ကြွစည်းတွေကတော့ဖမ်းမိသူတွေရဲ့အိမ်ကိ
Chuyên đề viết sĩ để thay bằng với sách sách tên này, tế yếu yuàn người đi gồ lê thang xì mì gà đạp chế bà rè. À lâu nê, tô lông à lì thang xì mì gà rè, sách trò dì lì bà huyên, sách sách viết sĩ để à lâu trả bố gà rò, sụ sụ bào, sách tàn màu, chào tông lì rào cho sĩ để sổ bì. Đã chí lê khí anh, thù lê ô chô yê mù yông à dân thô biên thả bà rè. American nâng ngàn giải vùn yi thả nà gà, nê xin thô biên lê sĩ để xin khá giá yà, nhằm hà nâng ngàn ကဘာပေါ်မှာဘိန်းထုတ်လို့မှုဒုတိယအများဆုံးနိုင်ငံဖြစ်နေစေဖြစ်ပြီးမူရစီဝါတွေကိုထိထိရောက်တိုက်ဖြတ်ဖို့အတွက်ပြက်ခွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာအနာပိုင်းနေဘက်ကတော့မူရစီဝါတိုက်ဖြတ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးပြန်လည်တုံ့ပြန်ထားပါတယ်ရှမ်းပြည်နယ်တောင်ပိုင်းမှာတော့လွန်ခဲ့တဲ့၃ရက်ကစပြီးစိတ်ကြွစည်းတွေကိ
ဖန်စီရမိခဲ့တဲ့အကြောင်းကိုမအေးမှပြောပြသွားတာပါအခုတခါတော့လူမှုကွန်ရက်တွေကနေတဆင့်လူတွေရဲ့စိတ်နေသဘောဒါဘယ်လိုရှိသလဲဆိုတာဘယ်လိုခံမှန်းနိုင်သလဲကြည့်ကြရအောင်ပါ Facebook Twitter နဲ့ Instagram လို internet လူမှုကွန်ရက်ဆာမျက်နှာတွေဟာမိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့ကဘာပေါ်ကတခြားသူတွေရဲ့ကိုယ့်ရဲ့ဘဝအကြောင်းအရာတွေကိုမျှဝေဖော်ပြလေ့ရှိတဲ့နေရာတွေဖြစ်ပါတယ်အဲ့ဒီလိုမျှဝေလိုက်တဲ့အကြောင်းအရာတွေကလူတွေရဲ့စိတ်ချင်တွေကိုဘယ်လိုပုံစံနဲ့ဖော်ပြနိုင်လဲလိလာချက် ဒီကနေ့ကျွန်တော်တို့ပြောပြမှာမယ်ရှင်။
လူမှုကွန်ရက်တွေကြဲကြဲတန်းတန်းအသုံးပြုနေတဲ့ဒီကနေ့ခေတ်ကြီးမှာအဖြစ်အပျက်အကြောင်းအရာကြီးငယ်မျိုးစုံကိုအင်တာနက်ပေါ်မှာပုံစံမျိုးမျိုးနဲ့တွေ့နိုင်ပါတယ်။အင်တာနက်ပေါ်မှာကိုတင်လိုက်တဲ့အကြောင်းအရာတချို့ကနေတခြားလူတွေကကို့အကြောင်းကိုကိုတင်တာတဲ့ပိုးပြီးတော့သိသွားစေနိုင်တယ်လို့ဗမောက်တက္ကသူကခရစ်စတန်ဖို့စ်ကစကိုက်ကနေတဆင့်ပြောပါတယ်။
Yeah, I think that, you know, with so much more of our life happening on the internet these days, we
found out basically that, you know, people who had been diagnosed with depression
သူတွေစစ်ကြောက်ရွာခံစားနေရတဲ့သူတွေကသူတို့ရဲ့ဓာတ်ပုံတွေကိုခံမမဲ့အနေရောင်းမိခိုးရောင်တွေနဲ့ကျမမဲ့ရောင်တွေသုံးပြီးတင်တာကိုကျွန်တော်တွေ့ရပါတယ်ဂျာခံရောင်တစ်ခုသုံးလို့ရတယ်ဆိုရင်သူတို့ကဖြူးနေတဲ့ဂျာခံရောင်ကိုတခြားလူတွေထဲပို့ပြီးရွေးသုံးတတ်တာတွေ့ရပါတယ်ဒီလိုကွဲပြားဆက်ကတော့ဂျန်ဖို့စ်လေးလာထားတဲ့ပုံတစ်ချို့မှာတွေ့နိုင်ပါတယ်
မိကိုရောက်တာမှမဟုတ်ပြမိုင်းမဲ့အရာပြောင်းထားတဲ့ဓာတ်ပုံနဲ့ထောက်ထောက်ပပအရာလုံးလုံးသုံးထားတဲ့မူရင်းပုံတစ်ခုကိုနှိုင်းရှင်ကြည့်လို့ရပါတယ်
Maybe 5 to 10 years from now, if studies like the one we've done here, you know, they bear fruit in larger groups.
ဒါပေမဲ့လည်းဒါပြပတ်သက်လို့ပုံကူရေးအချက်လက်တွေပေါက်ကြားနိုင်တဲ့ဆိုရဲစိုးရိမ်မှုကြီးကြီးမားမားလည်းရှိနေတယ်လို့ဂျန်ဖို့စ်ကပြောပါတယ်။ဒါပြလူရဲ့စိတ်ကိုအမှန်ကန်ဆုံးဖတ်နိုင်တဲ့ဆက်တွေဖန်တီးနိုင်ဖို့သူတည်တနာလုပ်ငန်းတွေအများကြီးထပ်ပြီးတော့လုပ်တင်သေးရလို့လည်းဂျန်ဖို့စ်ကပြောပါတယ်ရှင်။
မခင်ဖြူတွေပြပြသွားတာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA News and TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်တင်ကြည့်ထိုက်ကကြေညာပေးပါဦးမယ်ရှင်။မြောက်ကိုရီးယားနိုင်ငံဘက်ကအမေရိကန်ပြည်ထောင်စုကိုဆက်ပြီးတော့ချင်းချောက်နေမယ်ဆိုရင်စစ်ရေးအရာအရေးယူမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အပြတ်သတိပေးထားချက်ကိုမြောက်ကိုရီးယားဘက်ကပယ်ချပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်အမြောက်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးကင်ရက် တစ်ခုတည်းကသာအလုပ်ဖြစ်မှာလို့နိုင်ငံပိုင် KCN သတင်းအေဂျင်စီကဒီကနေ့ကြားသပြီးနေမှာပြောဆိုပါတယ်။အမေရိကန်ပိုင်ရဲ့ Pacific သမုဒ္ဒရာအတွင်းကဂွမ်ကျွန်းရဲ့ကီလိုမီတာ30 40လောက်အကွာကကမ်းလွန်ပင်လယ်ပြင်အတွင်းကိုတာလပ်ပြဒုံးကျည်လေးစင်ပြစ်မဲ့အစီအစဉ်ကိုမြောက်ကိုရီးယားအစိုးရကဩဂုတ်လလယ်ပိုင်းမှာအပြစ်သတ်ဆောင်ရွက်မယ်လို့လည်းဗိုလ်ချုပ်ကြီးရဲ့အပြောကိုကိုးကားပြီးမြောက်ကိုရီးယားနိုင်ငံပိုင်မီဒီယာကဖော်ပြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုတွေကိုအရှိန်မြင့်ဆောင်ရွက်နေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်းရဲ့နေအိမ်ကိုပြီးခဲ့တဲ့လကုန်ပိုင်းအတွင်းဝင်ရောက်စီးနှင်ရှာဖွေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရစေဖို့ရည်ရွယ်ချက်နဲ့ထရန့်ရဲ့မဲဆွယ်အရာရှိတွေနဲ့ရုရှားအရာရှိတွေတွေ့ဆုံခဲ့ဖို့ရှိတယ်ဆိုတဲ့ကြားနာစစ်ဆေးတဲ့အထက်လွှတ်တော်ကော်မတီနဲ့ပေါ်မနာဖို့သူသဘောအရာတွေ့ဆုံခဲ့ပြီးတဲ့နောက်သူ့အိမ်ကို FBI ကအခုလိုဝင်ရောက်ရှာဖွေတာဖြစ်ပါတယ်ရှင်။
ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကြေကျုပ်ကိုမတ်တိန်ဂီထိုက်ကြေညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အီတန်စင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ဒီကို View မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျမခွားညိုပါရှင်
This program has come to you from the Voice of America, Washington.